အာရှန်ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အသိအကြီးရဲ့ရည်တည်ချက်ကိုမြန်မာစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။ဒီလနှောင်းပိုင်းကျင်းပမဲ့ထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အလက်တဥက္ကဋ္ဌဘရူလန်နိုင်ငံကစနေနေ့မှာတင်ဝင်ကြေညာလိုက်ပြီးတဲ့နောက်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်တာပါ။အာရှန်ဥက္ကဋ္ဌရဲ့ကြေညာချက်မှာဒေသရင်းလုံခြုံရေးနဲ့စီမံစည်းကမ်းအခြေခံအဖွဲ့အစည်းတစ်ခုဖြစ်တဲ့အာရှန်ရဲ့ညီညွတ်မှုယုံကြည်ကိုးစားခံရမှုနဲ့အရေးပါမှုတွေအပေါ်မှာမြန်မာနိုင်ငံပြည်ထနာကရိုက်ခတ်လာနေတာကြောင့်အဖွဲ့ဝင်တွေစိုးရိမ်နေကြောင်းဖော်ပြထားပါတယ်။မြန်မာစစ်ကောင်ဆောင်အစားနိုင်ငံရေးခန္ဓာကမဟုတ်တဲ့သူတယောက်ယောက်ကိုသာလက်ခံဖို့တောက်ကြနေအာရှန်နိုင်ငံခြားရေးဝန်ကြီးတွေအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးနောက်တည့်မှာတည်ဝင်ကြေညာချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံကကိုစားပြုတက်ရောက်မဲ့သူနဲ့ပတ်သက်ပြီးအာရှန်ရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ကြီးရဲ့အခြေခံမူရင်းနဲ့ကန့်ညီမှုမရှိတဲ့အတွက်စိတ်ပျက်ကြောင်းနဲ့အပြင်းထန်ကန့်ကွက်ကြောင်းတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်အာဏာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးကျက်တွေတွေပေါ်နေတာကိုဖြေရှင်းဖို့ရည်ရွယ်ပြီးတော့အထူးကိုယ်စားလှယ်တူတာဝန်ပေးဖို့ပါဝင်အာရှန်ကပြီးဧပြီလထဲမှာဘုံသဘောတူညီချက်၅ချက်ချမှတ်တာဖြစ်ပါတယ်။ဒါပေမဲ့အာရှန်အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပါဝင်သက်ဆိုင်သူတွေနဲ့တွေ့ခွင့်မရသေးတာကြောင့်အာရှန်နဲ့နိုင်ငံတကာအတိုင်ပင်ကနေဖိအားပေးနေကြတာဖြစ်ပါတယ်။